ရခိုင်ပြည်နယ်စစ်ရေးပြည်ပခရရဲ့အတွင်းစစ်ဘေးရှောင်ဒုက္ခသည်စခန်းတွေမှာနှွေရသည်တောက်တုံးရီပြက်လက်ပြီးနောက်ဆက်တွဲဝမ်းပြက်ဝမ်းလျှောနဲ့ဖြားနာသူတွေတိတိတသားများလာနေတယ်လို့အကူအညီပေးနေတဲ့အဖွဲ့တွေကပြောကြပါတယ်။တိုက်ပွဲတွေကြာသွားလာရေးအခက်အခဲကြောင့်ကျန်းမာရေးဆောင်ရှောက်မှုအပြည့်ဝရဖို့ခက်ခဲတယ်လို့လည်းဆိုပါတယ်။ VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်
။ဧပြီလရပူပြင်းတဲ့ရာသီမှာမတန့်ချင်းတဲ့တောက်တုံးရီတွေကြောင့်ရခိုင်ပြည်နယ်ကစစ်ရှောင်စခန်းတချို့မှာကျန်းမာရေးဆိုင်ရာပြဿနာတွေဖြစ်ပွားနေတယ်လို့စစ်ဆောင်ရေးကိုကြီးဆောင်ရွက်နေတဲ့ရခိုင်တိုင်းတိုင်းမျိုးနွယ်စုအစည်းအရုံးတွင်မှဦးစောစောထွန်းကပြောပါတယ
်ဒီမှာအရင်ကပုံပြအခြေအနေရှိတယ်အချင်းကပြခတ်တွေရောအကုန်လုံးတော်တော်များများဒီတလပဲစားတွေအမှားပဲရှိနေတုံးပဲအဲ့ဒီကပုံပြနဲ့တူတူကဖြစ်လာတာကတော့တာတုံးရှပါတဲ့ပြဿနာပေါ့တာတုံးရကအခုကဟိုသခင်တော်နောက်မှာတာတုံးရတောင်းရကပြဿနာတွေ့နေတာအခုကမရှိသခင်တွေဆိုရင်တောင်းရလုံးဝပြင်းနေတယ်လို့ကိုဖြစ်နေပြီဒီလိုဒီသခင်တော်နောက်မှာတော့တောင်းရကဖြစ်နေတယ်ဆိုလို့လည်းရေကတိတ်မကောင်းဘူးအဲ့တော့ဒီခုလာရဲ့ရေချပါတာရဲ့အာရမပြို့လာရင်လည်းဒီကျင်းမိုင်းပတ်မှာဆိုလို့ရှိရင်တော့ဒီခြံနာချောင်းစိုးကြောပြမွှေရှိုးတွေကတော့သခင်တော်မင်းနဲ့ဖြစ်နေကြပါလေ။ဖြစ်များလာကတော့ဒီရေသေးတော့မြို့မှာဆိုရင်စင်ခုံးတိုင်ပိုးဖောက်ခြံနာတော့ဝင်းပြမွှေရှိုးဖြစ်တာရောရှိတယ်။နောက်လင်းညိုမြေအထက်ဘက်မှာရှိတယ်။စင်ပေါ်ကိုင်းတို့စင်ခေတို့ပေါ့လေ။တော့မြို့မှာဆိုလို့ရှိရင်လည်းဒီဝတ်တောင်ကမင်းကလာကျေသောဒီစကင်းတွေပါလေကျမရေရှိုးရှိနေရှိနေပါလေ
မြောက်ဦးမြို့နယ်စင်ကဲစစ်ပေးချောင်စခန်းမှာဖြန်းနာချင်းနဲ့ဝန်လျှော်ယောဂဖြစ်ပွားနေသူရှိဦးပြင်တခြားယောဂဖြစ်ပွားနေသူ10ဦးထက်မနည်းရှိနေသလိုကြောက်တော်မြို့နယ်ဝါတောင်စခန်းမှာဖြန်းနာဝန်လျှော်သူ22ဦးကောင်းမင်္ဂလာစခန်းမှာ17ဦးရှိနေတယ်လို့ဦးစောစောထွန်းကပြောပါတယ်ဒီစီရင်ဟာရခိုင်တိုင်းဒါမြို့နယ်စုစည်းရုံးရဲ့လက်လှမ်းမိလောက်ကဆွေးရှိထားတာဖြစ်ပြီးတခြားစခန်းတွေမှာလည်းဖြန်းနာမှုတွေရှိနေကြောင်းဦးစောစောထွန်းကပြောပါတယ်ပြည်ကြက်ရပိုင်းတို့ကမြောက်ဦးမြို့နယ်စင်ကဲစစ်ပေးချောင်စခန်းမှာဖြန်းနာတာနဲ့ဝန်ချောယောကချက်ပွားခဲ့တယ်လို့ဒီရပိုင်းတွေမှာကျမရေဝန်ထမ်းတွေရောက်လာလို့ကုသနေစေလို့စင်ကဲစစ်ချောင်စခန်းသာဝန်ခံဦးထွန်းဖြူကပြောပါတယ
်ပြည်ကြက်ရတုံးကတော့အပြားတယ်လို့ရှိရနောက်ပြီးတော့ဝန်ချောတက်လေးဖြစ်တဲ့ဘောအန်တဲ့ကလေးတွေလေးကြည့်ရအခုတော့ကျမရေမုံရောက်တယ်လို့အဲ့ဒါတွေဖြေကူးနေပါတယ်
အထူးပြုစင်ကဲစခန်းမှာမသရှင်းတဲ့လေးမျိုးမြည်ရေကိုတာတောက်သုံးနေရတယ်လို့ဦးသွန်းပြူကဆက်ပြောပါတယ်
။တောက်သုံးနေရတော့ဒီလေးမျိုးမြည်ရေကိုသုံးနေရတယ်။စာရှင်းလို့သိနေရှိဖို့ညမှာတော့ဒီတိုင်းပဲအငယ်ကြီးလေးမျိုးရယ်ဘုတ်ကောင်းတဲ့လေးမျိုးရယ်ငါအသေးကောင်းသေးအဲ့ဒီလိုစာရှင်းလို့သိနေရှိဖို့
ဒုက္ခတဲ့စကံတွင်ဝွန်ပြဝွန်လျှောဖြာနာသူတွေကိုကုသရေးမှာနေမြေလုံချုံရေးချင်နေကြောင်းကျမရေးဝန်ထမ်းတွေတွားရောက်ဖို့အခက်အခဲရှိနေတယ်လို့လည်းဥစောစောသွန်းကပြောပါတယ
်ကျွန်တော်တို့ဒီကျမရေးဟိုထက်နေပေါ့လေဒီအစွားကတော့သူတို့ကိုတော့ဖို့ညံ့ကြတယ်ဒါပေမဲ့လုံချုံပိုင်းအဆိုင်အစီအစဉ်ကမရှိနေဘူးမရှိနေတော့တချို့သခင်တွေကလည်းပဲတပူရီနဲ့နေမြေစစ်စစ်မှာရှိတဲ့ခါကျတော့မတော်မလိုက်ကြဘူးနောက်တစ်ခုကလက်မဆက်တွေကတော့လာခဲ့တယ်အခုကလုံးလုံးလည်းမှာတပူရီကြတိမှာတခုဖြစ်နေတယ်ဆိုတော့သူ့ရဲ့ရှိတဲ့က
ရခိုင်ပြည်နယ်အတွင်းမှာမြမသမတော်နဲ့ရခိုင်တပ်တော်အီတို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေလဲဖြစ်ပါတယ်ဒီကနေ့မှလည်းမြောက်မြို့နယ်ဇက်မှာလက်နက်ကြီးပစ်ခတ်တံတွေကျန်းနေရဆဲဖြစ်ပြီးတိုက်ပွဲဖြစ်ပွားမှုကတော့အသိမပြုနိုင်သေးဘူးလို့စစ်တပ်ခန့်တွေကပြောပါတယ်2018နိုဝင်ဘာလကစပြီး2019ခုနှစ်ဒီကနေ့ထိနှစ်ဖက်တိုက်ပွဲကြောင့်ကြောက်တော်မောင်တော်ဗူဒိတောင်ရတိတောင်ဘုံနှုံမြို့နယ်တွေဘက်မှာစစ်ဆောင်စခန်း66ခုရှိနေပြီးစစ်ချောင်းဦးရေ 3,400 ကျော်စီတိုးပွားနေတယ်လို့ရခိုင်တိုင်းဒေသမျိုးနွယ်စုအစည်းအရုံးကလည်းစည်ရင်ထုတ်ပြန်ထားပါတယ်။ဒီဒုက္ခသည်စခန်းတွေဟာဒေသခံလူမှုဖွဲ့စည်းတွေကလည်းကူညီထောက်ပံ့နေရတာဖြစ်ပြီးဒီလိုကူညီပေးမှုတွေမှာလည်းအာဏာပိုင်တွေရဲ့ကန့်တတ်တာခံရတယ်လို့အကူအညီပေးရေးဆောင်ရွက်သူတွေကလည်းပြောပါတယ်ခင်ဗျာ။